တော်ရရှိမှာခင်ဗျာပေါပားထိပ်ပြီးဆွေးနွေးဝက်ချင်းပါမဲ့တဲ့နဲ့တူပြည်တော်စုနိုင်ငံရေးဆွေးနွေးညီနိုင်ရေးကော်မတီနဲ့လူမှုအဖွဲ့အစည်းတို့ရဲ့ကြိုးပမ်းမှုကြောင့် TNL ဖန်စီထားတဲ့ရှမ်းမျိုးသမီးလေးလွမြောက်လာတဲ့တရင်ကိုလည်းကြားနေရပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ပြည်တွင်းစစ်မဖြစ်ပွားခင်ကာလတုန်းကပြည်내အခွင့်အရေးတောင်းဆိုမှုတွေနဲ့အိန္ဒိယနယ်မြေတွေစီကအဖြစ်ပြက်တွေကိုဆွေးနွေးရင်မြန်မာပြည်နိုင်ငံရေးကိုနှိုင်းယှဉ်လေ့လာကြည့်ကြရအောင်ပါအမေရိကန်ပြည်တွင်းစစ်ကြောင်းတင်ကြားပို့ချနေသူပါမောက္ခတူကတော့တမန်တွေလျှောက်ဖြစ်ပေါ်ခဲ့တဲ့စစ်ပွဲတွေကိုကြည့်လိုက်မယ်ဆိုရင်နယ်မြေပိုင်ဆိုင်မှုနဲ့ကုန်သွယ်မှုဆိုတဲ့အရာနှစ်ခုကထိတ်ဆုံးကပါလိရှိပါတယ်ကျွန်တော်တို့အမေရိကန်ပြည်တွင်းစစ်ကိုကြည့်ပါအမေရိကန်ပြည်တွင်းစစ်ပွဲကသုံးဝန်ဆိုင်ဖြစ်ပါတယ်အိန္ဒိယမျိုးနွယ်စုတွေနဲ့လူပြူတွေကြားကပြဿနာတွေရှိနေလို့တောင်ပိုင်းသားတွေနဲ့မြောက်ပိုင်းသားတွေကြားကနိုင်ငံရေးလူမှုရေးစီးပွားရေးအတွေးခေါ်တွေကမတူညီကြပါဘူးမြောက်ပိုင်းဒေသတွေကစက်မှုစီးပွားရေးကိုဦးတည်နေချိန်မှာတောင်ပိုင်းဒေသတွေကစိုက်ပျိုးရေးကိုအဓိကထားလုပ်ကိုင်နေရပါတယ်။ကျုံကုံကူးပွင့်နဲ့ကျိုးစနစ်ကိုဖျက်သိမ်းမှုအပေါ်မှာလည်းဖြောင်ဖြောင်ကြီးစတင်နေကြပါတယ်။မြောက်ပိုင်းနယ်မြေအများစုကကျုံစနစ်ကိုတရမွန်လုံငတ်ဖြစ်တည်တည်ရှုပ်ချနေကြတယ်ပယ်ဖျက်ချကြတယ်။တပြိုင်တည်းမှာပဲအမေရိကန်ပြည်ထောင်စုဟာမက္ကဆီကိုနဲ့ဖြစ်ခဲ့တဲ့စစ်ပွဲအပြီးမှာအနိုင်ရခဲ့တဲ့နယ်မြေတချို့ရှိလာပါတယ်။လူဝီဇီယားနာပြည်နယ်ကိုဝယ်ယူပြီးနိုင်ငံကိုပုံမကြီးမကျယ်ပြန့်လာအောင်လုပ်ဖို့ကြိုးစားလာခဲ့ပါတယ်။ပြဿနာကနယ်မြေစစ်တွေမှာဘလို့ဥပဒေတွေကျင့်သုံးပါလဲ။မြောက်ပိုင်းသားတွေရဲ့အတွေးခေါ်လာတောင်ပိုင်းသားတွေရဲ့မူဝါဒတွေလားဆိုတဲ့အရာတွေကိုစဉ်းစားလာကြပါတယ်။ဒါကြောင့်လည်းပြဿနာတွေနည်းပါဖို့အတွက်1850မှာအပေးယူ၅ခုကိုညှိနှိုင်းအဖြစ်ရှာကြပါတယ်။1850ညှိနှိုင်းပေါင်းစပ်မှုသဘောတူညီမှုအရာတက်ဆပ်ပြည်နယ်ဟာနယူးမက္ကဆီကိုပြည်နယ်ပေါ်တိမ့်ပိုက်မှုကိုလက်လွတ်ပေးလိုက်ရပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကလည်းကိုချုပ်ချာအာနာပိုင်နယ်မြေဖြစ်လွတ်လပ်တဲ့ဒေသတစ်ခုဖြစ်လာပါတယ်။ယူတာပြည်နယ်နဲ့နယူးမက္ကဆီကိုပြည်နယ်တို့ဟာကိုကန်ဂျမာကိုဖန်ပြီးခွင့်ရှိတဲ့ပြည်နယ်တွေဖြစ်ပေါ်လာခဲ့ပါတယ်။ District of Columbia မှာဂျွန်ကွန်ကူမှုကိုပိတ်ပင်တားမြစ်ပါတယ်။ဂျွန်စနစ်ဂျန်သုံးတဲ့ပြည်နယ်တွေစီကထွက်ပြေးလာတဲ့ဂျွန်တွေကိုမြောက်ပိုင်းပြည်နယ်တွေမှာဖမ်းမိတဲ့အခါသူတို့ရဲ့ကျွန်ပိုင်ရှင်တွေစီပြန်အရမယ်ဆိုတဲ့ fugitive slave law ဥပဒေကိုပုံမှန်ကျင့်သုံးလာခဲ့ပါတယ်။လူလူတွေချာမှာနယ်မြေခွဲဝင်မှုတွေလှုပ်လာသလိုဒေသခံအိန္ဒိယနိုင်ငံတွေမှာလည်းပြည်내အသက်တွေပေါ်ပေါက်လာခဲ့ပါတယ်။ဗြိတိန်ကိုလိုနီလက်ထက်တဲကကျင့်သုံးခဲ့တဲ့အိန္ဒိယနယ်မြေဖယ်ရှားရေးနယ်မြေအသက်တစ်ခုတတ်မှတ်ရေးဟာအမေရိကန်အစိုးရလက်ထက်မှာတိတိကျကျအကောင့်ထဲပေါ်လာနိုင်ခဲ့ပါတယ်။အိန္ဒိယမျိုးနွယ်စုတွေချာကနယ်မြေခွဲဝင်မှုတွေကိုကြည့်လိုက်မယ်ဆိုရင်ဝစ်စကွန်ဆင်ပြည်နယ်ဆိုတာမစ္စဆပီအရှေ့ခြမ်းကိုခေါ်တာဖြစ်ပြီး1836မှာနယ်မြေကခွဲထွက်ပါတယ်1848မှာဝစ်စကွန်ဆင်ပြည်နယ်ကိုထူထောင်ခွင့်ရပါတယ်အိုင်ဟိုဝါပြည်နယ်နဲ့မင်နီဆိုတာပြည်နယ်တွေဆိုတာဝစ်စကွန်ဆင်ပြည်နယ်စီကခွဲထွက်လာတဲ့ဒေသတွေဖြစ်ပါတယ်1867မှာတော့အိန္ဒိယနယ်မြေတွေစီကနေဒေကိုတာအိန္ဒိယစုလူမျိုးတွေတဲ့ဒေကိုတာပြည်နယ်ပေါ်ပေါက်လာပါတယ်။အဲဒီကတစ်ဆင့်မြောက်ဒေကိုတာ၊တောင်ဒေကိုတာ၊မွန်တာနာ၊ဝိုင်အိုမင်းပြည်နယ်တွေခွဲထွက်လာပြန်ပါတယ်။1862ခုနှစ်အမေရိကန်ပြည်ထောင်စုမှတည်ရှိခဲ့တဲ့34ပြည်နယ်နဲ့19ပြည်နယ်ဟာကျွန်းတွေကိုလွတ်မြောက်ခွင့်ပေးထားတဲ့ကျွန်းစနစ်ကိုပယ်ဖျက်ပစ်တဲ့ပြည်နယ်တွေဖြစ်ပြီး15ပြည်နယ်ကတော့ကျွန်းစနစ်ကိုဆက်လက်ကျင့်သုံးတဲ့ပြည်နယ်တွေဖြစ်ပါတယ်။ဒါကြောင့်လဲအီဗရာဟင်လင်ကွန်ကိုသမ္မတအဖြစ်ယူရေးချလိုက်တဲ့အခါတောင်ပိုင်းသားတွေဟာသူတို့ရဲ့ကြုံကုံကူးမှုတွေကံတာပိတ်ပင်မှုနဲ့ကြုံရတော့မယ်ပြည်နယ်တွေဟာကိုယ်ကံကြမ္မာကိုဖန်ပြီးနိုင်မှုအတွက်အချိန်မရွေးခွတ်ထွက်ခွတ်ရှိရဲဆိုတဲ့ဆုံးဖြတ်ချက်နဲ့တူတောင်ကယ်ရိုင်းနားမှာပြည်တွင်းစစ်ပွဲကိုစတင်လိုက်ကြပါတယ်အိန္ဒိယကောင်းဆောင်တချို့ကလည်းကျုံအမြောက်အများတိုင်ဆိုင်ထားသူတွေဖြစ်နေကြတော့ကြုံကုံကူးမှုကိုထောက်ခံတဲ့ဘက်ကယက်တိကြပါတယ်အိန္ဒိယကောင်းဆောင်တယောက်ဆိုရင်မစ္စဆပီပြည်နယ်ကွန်ဖရင်စီစစ်တပ်မှာဗိုလ်ချုပ်ဖြစ်တာဝန်ယူဦးဆောင်တိုက်ခဲ့ပါတယ်သူဟာပြည်ရစ်စပွဲမှာနောက်ဆုံးလက်နက်ချသူတူလည်းဖြစ်ပါတယ်။တော်လားရှင်နော်။အမေရိကန်ပြည်ရစ်စရဲ့အဓိကအကြောင်းရင်းကိုလေ့လာကြည့်လိုက်မယ်ဆိုရင်မြောက်ပိုင်းပြည်နယ်တွေရဲ့အခွန်ကောက်ခံမှုစနစ်ခုခံတားဆီးရေးမူဝါဒတွေကိုလွတ်လပ်စွာကုန်သွယ်ခြင်းနဲ့တောင်ပိုင်းသားတွေကငင်းဆန်နေကြပါတယ်။ကျွန်စနစ်ဆက်လက်တားဆီးရေးပယ်ဖျက်ရေးပေါ်မှာလည်းအငြင်းကွဲကြပါတယ်။မြန်မာပြည်နိုင်ငံရေးလုပ်ငန်းစဉ်တွေကတော့ America Indian ni jama cipuah gede pertama lumiu pilih mana. Indian mui nazar ni jama tiap ni tiap kolumiu ye gusi dah tenye kolumiu tu naga kau mai tenye lumiu ni na pang sedai dulu siwai itu dulu pilih apa mana. Indian nemi dulu dia mabe Indian nemi itu dulu tu dong ya mana. Tanya orang lemas sepo jauh juga lumiu tu cune tawat tunjuk ya buat package di lu korai kalan cipu lu lumiu pun ya mana. ไต้หวันတို့ကလည်းပြန်နေနိုင်ဖြစ်ရှာနေပုံရပါတယ်။တော်ရရှင်မြန်မာပြည်သူတို့လည်းအမေရိကန်အိန္ဒိယနိုင်ငံစွာယူနိုင်ကြပါစေ။လူမျိုးစုတွေကြမှာငြိမ်းချမ်းစွာရှင်တွဲနေထိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်တည်ထောင်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါစေ။